မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ပုဂ္ဂလိကကြောင်များဖွင့်လှစ်ခြင်းကိုဥပဒေနီးဥပဒေလုံထုံးလုံနီးများနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဆိုတဲ့သတင်းတပတ်အတွင်းအဖွဲ့ဝင်1.5တန်းရရှိလာတဲ့မိဝီလူမှုကွန်ရက်ဆိုတဲ့သတင်းအမြင်အာရုံအားနည်းသူတွေအတွက်ဓာတ်ပုံအသေးစိတ်ဖော်ပြချက်ထုတ်ပေးမဲ့ AI ကို Facebook အဆင့်မြင့်တင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ပုဂ္ဂလိကအကြောင်းများဖွင့်လှစ်ခြင်းကိုဥပဒေနီးဥပဒေလုံထုံးလုံနီးများနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ပုဂ္ဂလိကကဏ္ဍကိုအားပေးတဲ့အနေနဲ့ပုဂ္ဂလိကအကြောင်းများဖွင့်လှစ်ခြင်းကိုဥပဒေနီးဥပဒေလုံထုံးလုံနီးများနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သိရပါတယ်ပုဂ္ဂလိကပညာရေးကဏ္ဍအားကောင်းရန်အားပေးခဲ့သလိုအစိုးရအကြောင်းများကိုလည်းအရေးသွေးမြင့်မာရေးအတွက်တိုင်းရင်းသားဒေသများကိုဦးစားပေးဖြည့်ဆည်းဆောင်ရွက်ပေးလျက်ရှိပါတယ်ပုဂ္ဂလိကကဏ္ဍကိုအားပေးတဲ့အနေနဲ့ပုဂ္ဂလိကအကြောင်းများဖွင့်လှစ်ခြင်းကိုဥပဒေနီးဥပဒေလုံထုံးလုံနီးများနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဆရာမများចောင်းတီထောင်သူများចောင်းအုပ်ကြီးများစွမ်းဆောင်ရည်မြင့်မားလာအောင်ပူးပေါင်းပြီးဆောင်ရွက်နေကြောင်း High Touch Learning High Touch Learning Blended Learning များကိုလည်းခေအခြေအနေနဲ့လိုက်လျောညှိထွေဖြစ်တဲ့ပညာရေးစနစ်အပြောင်းလဲများကို21ရာစုကျွမ်းကျင်မှုရအောင်လှုပ်ဆောင်ပေးဖို့လိုကြောင်း21ရာစုကျွမ်းကျင်မှုနဲ့စွမ်းဆောင်ရည်များကိုចောင်းသားចောင်းသူများတင်ယူတက်မြောက်ရေးအတွက်ဆောင်ရွက်ပေးရန်အခြေခံလိုအပ်ချက်သည်အရေးအဖက်အတွက်သာမကပဲနဲ့ယနေ့ ICT scheme financial scheme ရင်းကျေးမှုနဲ့ပြည်သူနီတိစတာတွေကိုလည်းတန်းတူအရေးကြီးလာကြောင်းပုံမှန် tradition နဲ့ education system မှာဖောက်ထွက်၍တမူထူးခြားစွာလှုပ်ဆောင်ပေးရန်လိုအပ်လာကြောင်းဒေါက်တာမျိုးသိန်းကြီးကပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနပညာရေးစီမံခန့်ခွဲမှုသင်တန်းကျောင်းရန်ကုန်ကိုပိုင်ကျောင်းတီထောင်အုပ်ချုပ်သူများကျောင်းစီမံအုပ်ချုပ်မှုစွမ်းရည်မြင့်တင်ရေး online သင်တန်းအမှတ်စဉ်တက်မြင်ဆောင်2021ဖွင့်ပွဲအခမ်းအနားမှာပြောကြားခဲ့တာပဲဖြစ်ပါတယ်။လက်ရှိမှာ COVID-19 အခြေအနေအရနည်းပညာကိုအသုံးပြုပြီးတော့ online သင်တန်းများဆောင်ရွက်နိုင်ရန်အတွက်အဆင့်တက်မဖြစ်သေးတော့လေ။ကျောင်းများမှာရှိတဲ့ကျောင်းအုပ်များ ဆရာမများဝန်ထမ်းများရဲ့ ICT skill learning management system စီမံခန့်ခွဲမှုစွမ်းရည်တို့ကိုမြင့်တင်က online သင်တန်းများဖွင့်နိုင်အောင်ပူးပေါင်းပံ့ပိုးဆောင်ရွက်ကြရမှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်။ဆက်လက်ပြီးတပတ်အတွင်းအဖွဲ့ဝင်1.5တန်းရရှိလာတဲ့မီဝီလူမှုကွန်ရက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ကမ္ဘာတဝန်းကလူတွေက Facebook နဲ့ Twitter ကိုစွန့်ခွာလာကြပါတယ်။အဲ့ဒီလူတွေကတကိုယ်ရေအချက်လက်ဦးစားပေးလူမှုကွန်ရက်မီဝီစီရောက်ကုန်ကြပါတယ်။သုံးဆွဲသူတွေဟာကုမ္ပဏီတွေရဲ့တကိုယ်ရေအချက်လက်လုံခြုံရေးချိုးဖောက်ခံရတာလေးလာစောင့်ကြည့်ရေးအရင်းရှင်စနစ်နိုင်ငံရေးဗက်လိုက်မှုပြစ်မှတ်ထားမှုနဲ့ News Feed အလွဲသုံးစားပြုလုပ်ခံရမှုကိုအကြိမ်ကြိမ်ခံခဲ့ရပါတယ်။အဲ့ဒီကိစ္စတွေအဆက်မပြတ်ဖြစ်ပွားမှုကြောင့်အခြားလူမှုကွန်ရက်တွေအတွက်အကျိုးဖြစ်တွန်းလာပါတယ်။ Los Angeles အခြေဆိုင် MeWe ကတော့ကြော်ညာမပါတဲ့အနာဂတ်လူမှုကွန်ရက်တစ်ခုလို့ကြေညာထားပါတယ်။လက်ရှိမှာ Google Play Store အတွင်း download လုပ်မှုအများဆုံးနံပါတ်1 social app ဖြစ်ပါတယ်။ဒါအပြင် Google Play Store တစ်ခုလုံးအတွက် download ပြုလုပ်မှုအများဆုံးနံပါတ်3နေရာမှာရှိပါတယ်။ Facebook နဲ့မတူဘဲနဲ့တကိုယ်ရေအချက်လက်လုံခြုံရေးအသားပေး MeWe ဟာလွန်ခဲ့တဲ့အပတ်အတွင်းသုံးစွဲသူအသစ်1.5တန်ရရှိခဲ့ပါတယ်2016ခုနှစ်ကစတင်မိတ်ဆက်ခဲ့တဲ့မီဝီဟာ2020အောက်တိုဘာလအတွင်းသုံးဆွဲသူ6တန်အထိရှိလာပါတယ်ပြီးခဲ့တဲ့3နှစ်အတွင်းအဖွဲ့ဝင်2ဆတိုးလာတာပဲဖြစ်ပါတယ်လက်ရှိမှာမီဝီလူမှုကွန်ရက်ကိုအသုံးပြုသူ 15.5 တန်ရှိပြီးတော့မြောက်အမေရိကပြည်ပကနေအသုံးပြုသူ50ရာခိုင်နှုန်းအထိရှိပါတယ်ယခုအခါမီဝီလူမှုကွန်ရက်ကိုတော့ဘာသာပေါင်း20အထိပြန်ဆိုထားပြီးတော့ဟောင်ကောင်မှာလည်းနံပါတ်1 social app ဖြစ်ပါတယ်အဖွဲ့ဝင်အသစ်တွေအမြဲတိုးတက်လာတာနဲ့ပတ်သက်ပြီးတော့မီဝီကအခုလိုပဲပြောခဲ့ပါတယ်လူတွေကအချက်လက်တွေဝေမျှပြီးတော့ပြင်မှတ်ထားရောင်းချဖို့မဟုတ်ဘဲနဲ့သုံးဆွဲသူအဖြစ်တလေးတစားဆက်ဆံမဲ့လူမှုကွန်ရက်ကိုရှာဖွေနေကြပါတယ်။မီဝီကတော့လူတွေသဘောကျတဲ့လူမှုကွန်ရက်ကဖြစ်ပြီးတော့ကြော်ညာမပသလိုအချက်လက်အတွက်ပြစ်မှတ်ထားတာလည်းမရှိပါဘူး။ဒါအပြင် New Feed ကိုတော့အလွဲသုံးစားမလုပ်ပါဘူး။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အမြင်အာရုံအားနည်းသူအတွက်ဓာတ်ပုံအသေးစိတ်ဖော်ပြချက်ထုတ်ပေးမဲ့ AI ကို Facebook အဆင့်မြင့်တင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook ဟာ Automated App AAT စနစ်ကိုအဆင့်မြင့်တင်လိုက်ပါတယ်။အခုအဆင့်မြင့်တင်မှုကတော့အမြင်အာရုံအားနည်းသူတွေအတွက်ဓာတ်ပုံ တွေကအသေးစိတ်ဖော်ပြချက်ကိုအလိုလျောက်ထုတ်ပေးမှာပဲဖြစ်ပါတယ်။ AI အခြေခံစနစ်ကတော့ Facebook နဲ့ Instagram ပေါ်မှာဝေမျှထားတဲ့ဓာတ်ပုံတွေကအရာဝတ္ထုများစွာနဲ့ရှုခင်းဆင်စမှတ်မိနိုင်ပြီးတော့ Apple ရဲ့ Voice Over လိုမျိုးအသေးစိတ်ဖော်ပြချက်ရေးထုတ်ပေးနိုင်ပါတယ်။ Facebook ထုတ်ပြန်ချက်အရအခု AI နည်းပညာမှာဓာတ်ပုံအတွင်းတွေကလှုပ်ဆောင်ချက်တွေအထင်ကရအဆောက်အုံတိရစ္ဆာန်မျိုးအစနဲ့အခြားအသေးစိတ်အချက်လက်တွေကိုလည်းဖော်ပြပေးနိုင်ပါတယ်။မမြင်မြင်သူတွေအတွက်အမြင်အာရုံအားနည်းသူတွေအနေနဲ့လူမှုကွန်ရက်ပေါ်မှာဝေမျှထားတဲ့ဓာတ်ပုံတွေအကြောင်းအလွယ်တကူနားလည်နိုင်အောင်ပြုလုပ်ပေးပါမယ်။ AAD စနစ်ကတော့ Facebook နဲ့ News Feed, Profile နဲ့ Group မှာပါဝင်လာပါမယ်။ Instagram ရဲ့Face Explore နဲ့ profile တွေကဓာတ်ပုံအတွက်လည်းအသေးစိတ်ဖော်ပြချက်တွေထုတ်လုပ်ပေးပါမယ်။အခုလှုပ်ဆောင်ချက်အတွက်ဘာသာစကား55မျိုးထောက်ပံ့ထားပါတယ်။အခုဓာတ်ပုံအသေးစိတ်ဖော်ပြချက် feature ကတော့ iOS မှာ Voice Over ကနေတဆင့်အသုံးပြုနိုင်ပါမယ်။ Android မှာတော့ဓာတ်ပုံကိုဖိနှိပ်ထားရင်ဖော်ပြချက်တွေမြင်နိုင်ပါမယ်။အခု update တွေကိုတော့သုံးစွဲသူတွေစီဖြန့်ချိပေးနေပါပြီ
။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လဲကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝေမြင့်မှုပါ။